ဒေသခံတွေနဲ့စစ်ကောင်စီကြားစီးရေးတင်မာမှုတွေရှိနေတဲ့စကိုင်းနိုင်ထဲကကြေးရွာတချို့ကိုမြန်မာစစ်တပ်ကဝင်ရောက်စီးနှင်နာတွေပစ်ကတ်တာတွေကြောင့်တေဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကပြောပြထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကန်မှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါဗျ။ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါ။အဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါဗျ။စကိုင်းတိုင်းကလေးမြို့အနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရွာသားတဦးလက်နက်ကြီးအစမှန်ပြီးတိတ်ဆုံးတယ်လို့ဒေသခံတွေကပြောပါရယ် CDM ရဲဝန်ထမ်းတဦးနဲ့အမျိုးသားတဦးကိုလည်းပြစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါရယ
်ကျွန်တော်တို့ည7:00ကျော်9:00တော့မှကျွန်တော်တို့ဒီတပ်ခက်နေလို့ကျွန်တော်တို့တယောက်ကလည်းလမ်းပြောတယ်ဗျဟိုကဒီတာစီရဲ့တင်းငင်းကုန်းမှာပေါ့နော်နှစ်ယောက်သူတို့ပြစ်တတ်ထားခဲ့တယ်တဲ့အဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညနေတော့ကြည့်မယ်လို့လို့တော့ရွာရဲ့အခြေအနေလေးကလည်းလူဖြစ်မှာဆိုလို့ကျွန်တော်တို့မင်းထားမှာပဲကြည့်မယ်ဆိုပြီးတော့မင်းထားတော့ကြည့်ရတာအဲ့ဒါမှာအဲ့ဒီမှာအလုံးနှလုံးတွေ့တာဗျတာစီတင်းချင်းကနှလုံးပေါ့နော်ဒါပြီးတော့တာစီတင်းချင်းကနေပြီးတော့မြောက်ဦးရတက်တဲ့တမိုင်ကြီးပါလောက်အကွာမှာပေါ့နော်လေခွန်းထဲမှာပဲအဲ့ဒါကလည်းတလောင်းပေါ့နော်အဲ့အလောင်းတော့သူကဟိုလက်နှစ်ကြီးအဆမ်းမှန်တဲ့တော့ပေါ့လက်နှစ်ကြီးကလည်းကွဲပြီးတော့ကွဲတဲ့အဆမ်းမှန်တဲ့ပေါ့အဲ့ဒါနဲ့တယောက်ပြေတာနဲ့တော့တလောင်းတွေ့တယ်ဗျဟုတ်တယောက်ကရဲစီတီအာဆိုတော့အဲ့တယောက်ရဲ့ PDF တယောက်ပေါ့နော်အဲ့ဒါရဲ့အော်ကျွန်တော်တို့မီးတူပြီးတော့အယူကိုကူနေတက်ထားပြလိုက်ပြအုပ်ကူလေး
တာစီကျေးရွာကအင်ဂျီတထောင်ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျီတဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်တာကြောင့်ရွာသား3ဦးတေဆုံးတယ်လို့ဒေသခံတို့ကပြောပါတယ်အဲ
့မှာတော့လိုက်မှာဒီတော့လိုက်ကလူနေအိမ်တွေမရှိဘူးလေနောက်တစ်ခုကဒီအမျိုးသား၃ယောက်ကိုရဲစစ်အကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့အဲ့တော့ဒီအသက်ခံရတဲ့လူကြီးကစိုးနိုင်နဲ့28နှစ်ပေါ့အဲ့ကိုစိုးနိုင်လည်းမှာမိမအမျိုးသမီးရတို့က1-1ပေါ့ဒီကိုဝင်ဆောင်နဲ့ပြန်ရခဲ့တယ်ပေါ့ဗျာနောက်ပြီးတော့စိုးနိုင်ထွန်းနဲ့23နှစ်သူကတော့မောဟတက်ကလေးတင်ချာချောင်းသာဖြစ်သွားနောက်ဆုံးနှစ်ပေါ့ဗျာတောင်းလေးဦးကတော့ဥကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲအဲ့သူတို့၃ဦးကိုမနေ့ကတော့ချမ်းမစစ်ကောင်တီးကရဲဆက်ဆက်တက်ဖြတ်သွားတယ်။အရှိသူတို့ချမ်းမစစ်ကောင်တီးကဒီကျွန်တော်တို့ကံခွရွာထဲမှာဝင်ဝင်နေတယ်။အဲ့ထက်မှဇလဲတွေချတယ်၊ယာယီပခန်းတွေသူတို့ချထားတယ
်။နောက်ထပ်သခိုင်းတိုင်းမုံရွာမြို့နဲ့ရှစ်မိုင်ဝေးတဲ့ကျေးမုံရွာစုလေကုန်းရက်ကွက်ကိုဒီကနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရွာသားတဦးတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တေဆုံးသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတော့တိကျအတည်ပြုချက်မရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျင်းကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းမုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီး6လမ်းပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်မုံရွေးရွာဟာအင်ဂျင်1000နီးပါးရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800နီးပါးရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်နိုင်ငံတော်ဝန်စစ်ကောင်စီတပ်တွေကပစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းစေအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊ကလေး၊ရွှေဘိုဝက်လက်လက်ဘရောင်စတဲ့ဒေသတွေမှာစေအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့ကျင်းပခဲ့ကြပါတယ်။